မြန်မာစစ်တပ်ရဲ့နေမီရှင်းလင်းမှုကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်ချောက်သိန်းကျော်အရေးနဲ့ပတ်သက်ပြီးတော့အမေရိကန်ဆိုင်ရာဘင်္ဂလားဒေ့ရှ်တမ္မကြီးကလည်းဒါဟာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုဖြစ်တယ်လို့ပြောကြလိုက်ပြီးဒုက္ခသည်ဌာနေပြန်နေရေးအတွက်အရေးယူဆောင်ရွက်ဖို့မြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်။ယူရီတရင်တော့နစ် က်ကမြန်မာလုံခြုံရေးတပ်စခန်း30ကိုအကြမ်းဖက်ဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်မြန်မာစစ်တပ်ရဲ့နေမည်ရှင်းလင်းမှုကြောင့်ရိုဟင်ဂျာမွတ်စလင်တွေတိုင်းနဲ့ချီနေရဲဆွန့်ခွာထွက်ပြေးခဲ့ရတာနဲ့ပတ်သက်လို့အမေရိကန်ဆိုင်ရာဘင်္ဂလားဒေ့ရှ်တန်မတ်ကြီးမိုဟာမက်ဇိုင်ယာဦးဒင်ကဒါဟာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုဖြစ်တယ်လို့ VOA သတင်းတော့နစ်ကီချင်းရဲ့အမေကိုအခုလိုဖြေကြပါတယ
် It is definitely ethnic cleansing. The program of ethnic cleansing which started on the 25th of August.
ဒါဟာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုအမှန်တကယ်ဖြစ်ပါတယ်။ဩဂုတ်လ25ရက်နေ့ကစတင်ခဲ့တဲ့လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုအစီအစဉ်ဟာအတိုင်းတဲ့အလွန်ကြီးမားပြီးတကယ်ဆိုလူမျိုးရင်းတပ်ဖြတ်မှုအသွင်ဆောင်ပါတယ်။လူတိုင်းမှာအမှောင်အကျဆုံးကဏ္ဍတရားဖြစ်နိုင်ပါတယ်
။ရိုဟင်ဂျာဒုက္ခသည်6သိန်းကျော်နှစ်လအတွင်းရောက်ရှိလာတဲ့အတွက်ဘင်္ဂလားဒေ့ရှ်ကတာဝန်ယူစောင့်ရှောက်ထားရမှာနိုင်ငံတကာရဲ့အကူအညီတွေကိုလက်ခံရရှိခဲ့တယ်လို့လည်းတမ်းမတ်ကြီးကဆိုပါတယ်။အမေရိကန်ပြည်ထောင်စုကဒေါ်လာ104ဘန်းနဲ့အများဆုံးထည့်ဝင်တဲ့နိုင်ငံတွေအနေနဲ့ပါဝင်ခဲ့ပြီးနောက်ထပ်မံထည့်ဝင်မှာဖြစ်တယ်လို့လည်းသူယုံကြည်တဲ့အကြောင်းတမ်မတ်ကြီးကပြောပါတယ်။ဒုက္ခသည်တွေကို Cox Bazar မှာရှိတဲ့ Kutabalong ဒုက္ခသည်စခန်းမှာလက်ခံထားရှိထားတာနဲ့ပတ်သက်လို့အစိုးရအနေနဲ့လမ်းတစ်ဆယ်လမ်းဖောက်လုပ်ပေးပြီးရွက်ပြင်တဲ့အလုံးပေါင်း2000ခန့်ကိုလည်းဆောက်လုပ်ပေးဖို့ရှိကြောင်းဒါအပြင်မြန်မာဘက်ကနေထွက်ပြေးလာတဲ့ဒုက္ခသည်အားလုံးကိုမှတ်ပုံတင်ဖို့လှုပ်ဆောင်နေကြောင်းတမတ်ကြီးကပြောပါတယ
်။ There has been 85 registration
ပါပုန်စင်းကောက်ခံတဲ့ရုံပေါင်း85နေရာကိုဖွင့်လှစ်ပေးထားပြီးမြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်တွေကိုနေ့စဉ်13,000လုံးနဲ့မှတ်ပုံတင်ပေးလျက်ရှိပါတယ်။အခုမှတ်ပုံတင်ထားတာ3သိန်းကျော်သာရှိပေမဲ့အားလုံးကိုမှတ်ပုံတင်သွားမှာဖြစ်ပါတယ်။ဒါကြောင့်ဘင်္ဂလားဒေ့ရှ်အတွက်တိတ်ကိုကြီးမားတဲ့တာဝန်ကြီးဖြစ်ပြီးကုလသမဂ္ဂငြိမ်းချမ်းရေးအဖွဲ့မှထမ်းဆောင်ခဲ့တဲ့ဘင်္ဂလားဒေ့ရှ်စစ်တပ်ရဲ့အကူအညီကြောင့်သာအခုလိုလွတ်နိုင်ခဲ့တာပ
ါဒုက္ခသည်တွေမြန်မာနိုင်ငံပြန်ပို့တဲ့အခါအခုလိုကောက်ခံထားတဲ့ဒုက္ခသည်မှတ်ပုံတင်စည်းရင်းအပြည့်အစုံကိုမြန်မာအစိုးရဘက်ကလွှဲပြောင်းပေးနိုင်မှာဖြစ်တယ်လို့တမ်းမတ်ကြီးကပြောပါတယ်ဒါပြင်ရိုဟင်ဂျာဒုက္ခသည်တွေအနေနဲ့သူတို့နေရရင်းကိုပြန်တင်ကြပြီးမြန်မာနိုင်ငံအနေနဲ့လည်းဒါကိုလက်ခံလိမ့်မယ်လို့ယုံကြည်ကြောင်းတမ်မတ်ကြီးကပြောပါတယ
် And I'm sure you know with Myanmar we have really good relationship I mean this also we believe that
မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်ဟာဆက်ဆံရေးကောင်းပါပါတယ်ကျွန်တော်တို့ဒီတဒနာကိုဖြေရှင်းနိုင်လိမ့်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်မြန်မာဆွေကလည်းဒီဒုက္ခသည်တွေကိုပြန်လက်ခံဖို့နားလည်သဘောပေါက်လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်ဒီလူတွေဟာသူတို့နေရရင်းကိုပြန်တင်ပါတယ်သူတို့နေရရင်ဟာသူတို့ကိုပြငါစွာလက်ခံမယ်ဆိုရင်သူတို့လည်းပြန်ကြမှာပ
ါထပ်ပြေးလာတဲ့ဒုက္ခတွေတွေမြန်မာနိုင်ငံပြန်လာရေးအတွက်ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးမစ္စတာအာဆတ်ဒူစမန်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ပြီးခဲ့တဲ့သတင်းပတ်အတွင်းမြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးနေပြည်တော်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးကြရာကရလဒ်နဲ့ပတ်သက်လို့တမ်မတ်ကြီးမိုဟာမက်ဇာယော်ဦးဒင်ကအခုလိုပြောပါတယ
် And in the meeting it came to pass thatMadam Aung San Suu Kyi
ဒီဆင်းရဲဝဲတဲ့ဒေါက်တာဆန်းစုကြည်ကဒုက္ခသည်တွေကိုမြန်မာနိုင်ငံကပြန်လည်ခံဖို့ကြိုးပမ်းခဲ့ပါတယ
်။ဒါ့အပြင် ARSA ရိုဟင်ဂျာအကြမ်းဖက်အဖွဲ့ရဲ့လုပ်ရက်နဲ့ပတ်သက်လို့ပြစ်တင်ရှုံချတဲ့အကြောင်းလေးသူကအခုလိုပြောပါတယ
်။ Well Bangladesh does not believe in violent extremism and terrorism. We stand by
any အကြမ်းဖက်မှုကိုဘင်္ဂလားဒေ့ရှ်ကအားမပေးပါဘူး။အကြမ်းဖက်လို့ရချင်းချောက်ခံရတဲ့ဗန်နင်ကန်နဲ့မဆိုဘင်္ဂလားဒေ့ရှ်ကရပ်တည်ပါတယ်။အကြမ်းဖက်မှုအပေါ်လုံးဝတိမခံတဲ့မူဝါဒကိုကျင့်သုံးပြီးမြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့ဒီတိုက်ခိုက်မှုတွေဟာအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုကြောင့်ဖြစ်ခဲ့ရင်သူတို့ကိုပြစ်တင်ရှုံချပါတယ်။အကြမ်းဖက်သမားတွေကိုဘယ်နိုင်ငံကမှလက်မခံသင့်ပါဘူး
။ဘင်္ဂလားဒေ့ရှ်မှာလက်ရှိတရားမဝင်အစွန်းရောက်အဖွဲ့အစည်း၈ဖွဲ့ရှိနေပြီးလွန်ခဲ့တဲ့တစ်နှစ်ခွဲအတွင်းဒီအကြမ်းဖက်အုပ်စုတွေဟာဘင်္ဂလားဒေ့ရှ်အစိုးရကိုမကြာခဏဒုက္ခပေးခဲ့တာရှိပေမဲ့ဘင်္ဂလားဒေ့ရှ်အနေနဲ့ဒီပြဿနာကိုထိန်းချုပ်နိုင်စွမ်းရှိခဲ့တဲ့အကြောင်းတကယ်လို့ဒါဒီအကျန်းဖက်အဖွဲ့စည်းတွေဟာအရေးတင်ကအကျန်းဖက်မှုတွေလှုပ်ဆောင်နိုင်စမ်းရှိတဲ့အတွက်ရိုဟင်ဂျာပြည်ထနာကိုအမြန်ဆုံးဖြေရှင်းတဲ့အကြောင်းတမ်မတ်ကြီးမိုဟာမက်ဇာယာဦးတင်ကတွေ့ဆုံမေးမြန်းတဲ့အတွင်းတတိပေးပြောကြားခဲ့ပါတယ်ရှင်